လေကျုံအမှုကိစ္စမှာအသေးတန်ချမှတ်ခံလိုက်ရတဲ့မြန်မာနိုင်ငံသားနှစ်ဦးနဲ့ပတ်သက်ပြီးတော့ထိုင်းမီဒီယာမှာဗားရီများရေးသားနေကြလေရှင်
တိုင်းမီဒီယာတွေမှာတော့ဖြစ်စဉ်တွေကိုပဲပေါ်ပြတယ်ပေါ့တော်တော်များများကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းမီဒီယာဘက်ကတော့မီဒီယာကျင်းဝဘက်ကတော့သွားတာတော့တွေ့ရတယ်ဒီကလေးနှစ်ယောက်လို့ဖြစ်ခဲ့တယ်ဒါကြောင့်မို့လို့ဒေါက်တာဖွန်နေကတော့ဒါတွေပြောခဲ့တယ်ရှင်းနေရကောင်ကြီးကတော့ဒါတွေတွေ့ရှိချက်ကိုပြောခဲ့တယ်ဒါပေမဲ့တရားရုံးတွေကတော့ဒီတိုင်းဆုံးဖြတ်သွားတယ်ဆိုဖြစ်စဉ်အပေါ်မှာအရှိပုဂတိတိုင်းပေါ်ပြတာတွေတော့တွေ့တယ်ဟိုမှာတခြားသောဝေဖန်သုံးသပ်မျိုးတွေတော့နေတာတွေ့ရသတိထားမိတယ
်ထိုင်းလူမျိုးတွေဘက်ကရောဒီကိစ္စနဲ့ပတ်သက်ပြီးဘလို့တုံ့ပြန်တာမျိုးတွေများရှိလဲရှင
်ထိုင်းလူမျိုးနေတွေကတော့ဒီကျွန်တော်တို့ကိုစောင့်ကြည့်တာခံရတယ်။နောက်ကျွန်တော်တို့ရဲ့ community ပေါ့ဒီနေရာတိုင်းမျိုးတိုင်းမှာရှိနေတဲ့ကျွန်တော်တို့လှုပ်ရှားတဲ့တဲ့လောသမားကြီးဆောင်ရွက်တဲ့လူတွေကိုထိုင်းတွေကမေးတာတွေလည်းရှိတယ်။ကျွန်တော်တို့ကိုကျွန်တော်တို့ရုံးကားတစ်ချင်မေးတာတွေလည်းရှိတယ်။ဘာတွေလုပ်ကြမလဲ၊ဆန္ဒတွေဘာတွေပြကြမလား။ပြီးတော့ရက်90တုံးသွားထူးတဲ့လောသမားတွေကြတော့လည်းထိုင်းရေးဆိုလက်ဝါကားတို့တွေကနေပြီးတော့မင်းတို့တွေဒီဖြစ်စဉ်ကိုကျေနပ်လားမကျေနပ်လားစသဖြင့်ရိုးရိုးအေးမေးတာလည်းရှိတယ်လို့ခတ်မဲ့မဲ့မေးတာတွေလည်းရှိတာပေါ့လေနော
်။ဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအများဆုံးနေထိုင်တဲ့နေရာတွေမှာဒီလုံခြုံရေးတင်းကျပ်ထားတာမျိုးတွေရှိရဲဆိုတာမျိုးလည်းပြောရရှင်အဲ့ဒီဥစားရောဟုတ်လားရှင
်ဟုတ်တယ်ဒီလက်ကျောင်းကိစ္စနဲ့ပတ်သက်ပြီးတော့ကော့စမီတရားရုံးမှာကျွန်တော်တို့အသွာအလာကျွန်တော်တို့လုံခြုံရေးရယူပေးတယ်ကားတွေပါတယ်ဟုတ်တယ်ဒီပါတယ်ဟိုကနေပါတယ်ကိုစီစဉ်ပေးတယ်ဟိုက cost သမွေကနေပြီးတော့ကျွန်တော်တို့ရခိုင်အဲ့လူငယ်ကောင်းဆောင်နှစ်ယောက်ရှိတယ်လေသူတို့ဆိုလို့ရှိရင်ဒီနေ့မနေ့ကခေါ်ပြီးတော့မကော့စမွေအဲ့ဟိုအဲ့ဒီဟိုကော့စမွေကျောင်းကအကြီးဆုံးရေးရာချီချက်ခေါ်ပြီးတော့ပြောတယ်ဒီကလေးတွေကိုဒီနေ့မနေ့ကနေပြီးတော့ဒီနကုစီထောင်ရကိုထောင်ပို့မယ်မင်းတို့ဆန္ဒပြတာတွေပါတယ်မလုံးနဲ့မင်းတို့ဖမ်းမယ်ထောင်ချမယ်ဆိုပြီးတော့ချင်းချောက်ပြောဆိုတာရှိတယ်ကြာဒီနေ့ဆိုတော့တခြားနေရာတွေမှာပြီးခဲ့တဲ့နေ့ရက်20 5ရက်နေ့ကလည်းပဲနေပြီးတော့မှဒီအရင်တော့ကဟိုဆန္ဒပြတဲ့လူတို့ဟိုတက်ကြနှုတ်ကြရတဲ့လူတွေဒီကနေပြီးထောက်လိုင်းရို့ရေးတို့တွေစောင့်ကြည့်တာတွေမေးမြန်းတာတွေရှိတယ်ကြဒီနေ့ထိတဲ့ရှိသူမဲ့က
ြထိုင်းဆိုးရကဒီမြန်မာတွေဆန္ဒပြလို့ရှိရင်ဖမ်းဆီးမယ်လို့ကြေညာထားတာကရောဟုတ်လားရှင
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ကြေညာထားတယ်ကြေညာထားတယ်ထိုင်းဥပဒေကြောင့်ရသူတို့မှာတော့ငါချေအောင်ရှုတဲ့ကာလမို့လို့9ရက်ဖြစ်ပေါ်ရင်တော့ဖမ်းမှာပဲဒါသူတို့ကကြေညာသိကြေညာထိတာကြေညာပေါ့နော်နောက်ပြီးတော့25ရက်နေ့ကဆိုလို့ရှိရင်လည်းပဲအဲရန်ကုန်ထိုင်းတိုင်ယုံကလည်းပဲဒီပြီးထိုင်းလူမျိုးတွေကိုဟိုဒီနေ့ချက်ထုတ်တာကညီမတို့သိရှိတာပြီးဖြစ်တယ်သူတော့တန်ယုံကဒီမှာတန်ယုံကနေပြီးတော့ဒီနေ့ဒီရှင်ပြီဒီဖြစ်ခြင်းနဲ့ပတ်သက်ပြီးတော့မှအလို့သမား3တန်းကျော်4တန်းလောက်ရှိတဲ့အလို့သမားတွေအတွက်အညာတာယကဆိုတဲ့အညာချက်တကောင်မှထွက်လာတာမရှိသေးဘူးကြအ
ဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတွေကဆန္ဒပြတာမျိုးတွေရှိနေလားရှင
်တန်ယုံချင်းမှာတန်ငါတို့တတိပုဂ္ဂလာတို့အဲ့ဒါမျိုးတွေမကြမ်းများဆန္ဒပြကြတာတွေရန်ဖန်ရန်ဖြစ်နေတယ်ကြဘုံကြီးတို့လူတို့နောက်ပြီးတော့ကိုနေတဲ့နေရာတွေမှာကိုပိုစတာလေးတွေကင်လို့အဲ့ဒါမျိုးဟုတ်ကဲ့ကြားလေးတွေတော့ထိုင်းမှာတော့ရှိနေတယ်ဗျအောက်စုလက်ကြီးတော့မရှိရဘူးဗ
ျဒီထိုင်းမှာရောက်နေတဲ့မြန်မာလူမျိုးတွေရဲ့အခြေအနေရောလက်ရှိမှာဘလို့အခြေအနေမျိုးတွေရှိနေလဲရှင
်အကုန်လုံးကတော့ဗျာကုသသမီးလို့ကိုညီလို့ကိုရင်တွေကကလေးလေးတွေကိုအေးတန်းချတယ်လို့ခံစားနေရကြတယ်ကျွန်တော်တို့ယူကျုံမရတဲ့ဖြစ်ကြရတယ်ပေါ့နော်ဖြစ်နိုင်လို့ရှိရင်ကျွန်တော်တို့နိုင်ငံအစိုးရဘက်ကဒီထက်ကိုခံစားနေရတဲ့ဒီရင်းပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေကိုအဖြစ်တဲ့ဒီရှင်တို့အဖြစ်တဲ့စကားမျိုးတွေရှိတဲ့ကိုထပ်ဖို့လိုမယ်ထင်တယ်ဗျ
ဒီမှုနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံရဲ့ဆက်ဆံရေးအခြေအနေရောဘယ်လိုပုံစံပြောင်းလဲသွားနိုင်တယ်လို့ထင်လဲရှင
်ဒီကိစ္စကြတော့ဒီသမ္မတကြီးတို့မနေ့ကထိုင်းမီဒီယာတွေမှာပြောတာတွေအရဒီနေ့ဘန်ကောက်ပေါ်မှာရေးတဲ့ပုံစံအရဆိုရင်တော့နိုင်ငံဆက်ဆံရေးဘာမှမဖြစ်နိုင်ဘူးလို့တော့သူတို့ကသုံးသပ်တာပေါ့နော်ကျွန်တော်တို့အလို့သမားရေးဆောင်ရတဲ့လူတွေရောအနေနဲ့ဆိုရင်တော့ပြည်ထောင်ပြည်လို့စိတ်ဆိုးတာမဟုတ်ဘူးဗျမဟုတ်ဘဲနဲ့ပြည်ထောင်ပြည်လို့စိတ်ဆိုးတာကိုယ်လုံးသမားတွေပြစ်မှုကျူးလွန်လို့ရှိရင်တည်ရန်ပေးတာကျွန်တော်တို့နည်းနည်းဒီလိုပောက်ခွဲစရာ၊နာကျင်စရာ၊စိတ်မကောင်းဖြစ်စရာအကြောင်းမရှိဘူး။ဒီလိုသမားမျိုးကိုပြစ်မှုမရှိပဲနဲ့ဒီလိုထောင်ချလို့ရှိရင်ဒီမှာ၄-၅သန်းရှိတဲ့အလုံးသမားတွေကိုလှုပ်ရှင်နိုင်လှုပ်တော့မှာပေါ့ဗျ။အဲ့ဒါကြောင့်မို့လို့ငါတို့မတရားမှုကိုမခံဘူး၊ငါတို့လက်မခံဘူးဆိုပြီးတော့အဲ့ဒါမျိုးပဲသမ္မတကြီးဦးသိန်းစင်အနေနဲ့ရတင်ရထိတ်တဲ့ကိုရက်စီရှင်တွေကြားဒါကျွန်တော်ဘုရားလုံးသမားရဲ့ကူညီဆောင်ရွက်တဲ့လူတယောက်အနေနဲ့အမြင်သဘောတော့ပါ
သူတို့အမှုကိုလိုက်ပြီးတော့ဆောင်ရွက်ပေးနေတဲ့ဦးတို့အနေနဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးဘလို့ဆက်လက်ပြီးဆောင်ရွက်သွားဖို့ရှိလဲရှင
်လာမယ့်ဒီနေ့မှာ30ရက်နဲ့မနေ့ရှင်နိုင်မယ်ရှင်းနေမြောက်ကောင်းစီရဲ့ကျွန်တော်တို့အထူးဆောင်ရွက်ကော်မတီရဲ့အစည်းအဝေးရှိပါတယ်အဲ့ဒီအစည်းအဝေးမှာနေပြီးတော့ကျွန်တော်တို့ဒီဇန်နဝါရီ17ရက်နေ့မှာကျွန်တော်တို့ကတင်ပြီးတော့အယူခံမဲ့ကိစ္စတွေကိုကျွန်တော်တို့စီစဉ်ကြမှာဖြစ်တယ်
အခုလိုဖြေကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးပါသမီးရေ